မဘဝမှာတမိုးထားတဲ့အရာတွေကတော့ချစ်ချင်းမြတ်တာကိုကျင့်တရားနဲ့ဉာဏ်ပညာတို့ပဲဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ချစ်ချင်းမြတ်တာရှိမှသာအမုန်းမပါဘဲနဲ့ဒီပါအချင်းချင်းတိခတ်နိုင်တယ်နားလည်နိုင်မှာပါ။အဲ့မှသာဘဝဟာပို့ပြီးတော့တရားလာမယ်လို့ဒီမှာထင်ပါတယ်။နောက်ယုံကြည်မှုတည်ဆောက်ဖို့ဆိုလို့ရှိရင်ကိုကျင့်တရားကောင်းမှုအလွန်ရေးကြီးပါတယ်။နောက်တစ်ခုအနေနဲ့ကတော့ဘဝတို့ထပ်ဖို့ဆိုလို့ရှိရင်ဉာဏ်ပညာရှိမှပဲဖြစ်မှာပါ။ဒါကတော့ကျမရဲ့အခြေခံယူဆချက်တွေပါ။နောက်ထပ်ကျမစဉ်းစားမိတာတစ်ခုကတော့ကျမတို့အဖွဲ့အစည်းမှာပေါ့နော်မိန်းကလေးတွေရဲ့ပညာရေးကိုမြှင့်တင်ပေးတဲ့အခွင့်အမ်းတွေမျိုးသမီးပညာရေးခွင့်အမ်းတွေရှိတဲ့နယ်လို့ကျမယုံကြည်မိပါတယ်။အခုချိန်မှာအခမဲ့ပညာရေးတွေကိုနိုင်ငံတော်ကနေပြီးတော့လှုပ်ဆောင်နေပြီးမြန်မာပြည်အောက်ထင်းကြီးကတောင်းမထားတဲ့ဟိုတောင်းနေအရွယ်ကလေးငယ်တွေအများကြီးရှိပါတယ်။အဲ့တော့တောင်းမထားတဲ့မိသားတွေကိုအရေးယူရဲ့ဥပဒေလည်းမရှိသေးပါဘူး။အဲ့တော့တောင်းမထားလို့ရှိရင်အရေးယူခြင်းနဲ့တောင်းထားလို့ရှိရင်ထောက်ပံ့ပေးခြင်းအစီအစဉ်တွေရှိတယ်လို့ကျမမြင်ပါတယ်။နောက်ထပ်ကျမပြောချင်တာကတော့အချင်းကငွေဖြစ်ပါတယ်ပြီးတော့အချင်းကဘဝလည်းဖြစ်ပါတယ်။ဒါပေမဲ့ငွေရတော့ဘဝမဟုတ်ပါဘူး။ဒါပေမဲ့လူအများစုကငွေတောင်းမလို့ဒုက္ခရောက်ကြပါတယ်။အဲ့တော့အထူးသဖြင့်ဆိုလို့ရှိရင်ဈေးနဲ့အများပြည်သူလူထုကဒီအတိုးပေါ့နော်အတိုးကြောင့်မလို့ဒုက္ခရောက်ကြတာရှိတယ်။ဒါတော့ဒီလူများပြည်သူကရိုးရိုးစစ်မင်းမင်းမကြံလို့လားမဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့သူတို့ဒုက္ခရောက်နေရတယ်ဆိုတာသူတို့ရဲ့စီမံခန့်ခွဲမှုမှာအခက်အခဲတွေရှိနေလို့ပါ။အဲ့တော့နိုင်ငံတော်ဘဏ်ကြီးကနေပြီးတော့အများပြည်သူအတွက်ငွေစုရုံတွေမကဘူးပေါ့နော်။ငွေထုတ်ပေးတဲ့အစီအစဉ်လေးတွေရှိနေသလိုရှိရင်ဒါအောင်လည်းသူတို့ရအလွယ်တကူသိနိုင်တယ်ဆိုလို့ရှိရင်သူတို့ရဲ့ဘဝမှာရှိနေတဲ့အခက်အခဲတွေပြင်လဲသွားနိုင်တယ်လို့ကျွန်မယုံကြည်ပါတယ်။နောက်တစ်ခုကျွန်မပြောချင်တာကအရင်ဖြစ်တော့ဆီလို့ရှိရင်အဲကျွန်မတို့မိသားစုလက်ထက်တော့ပေါ့နော်ဒီအစိုးရဝင်တဲ့နေရာလာစာဟာအရွှေတစ်ချက်သား၂ချက်သားနဲ့ညီညာရဲ့လာစာကြီးရခဲ့ကြပါတယ်အခုချိန်မှာတော့ကျွန်မတို့ဒီမှာရှိနေဝင်တဲ့နေရာလာစာရှင်ငါမှုသားနဲ့ညီညာရဲ့ဝင်ငွေတော့မရှိကြပါဘူးအဲ့တော့သူတို့ဒီမှာဝင်တဲ့နေရာအကျင့်ဖြတ်ဆားဆားမှုကိုပြောတော့မယ်ဆိုလို့ရှိရင်သူတို့ရဲ့ဝင်ငွေလဲပါခြင်းဟာလည်းအကြောင်းရင်းတည်းဖြစ်နေတဲ့အကြောင်းမလို့ဒီလိုဖြစ်ရင်းရင်းပြန်နိုင်ဖို့ဆိုတာဟာသူတို့ရဲ့ဝင်ငွေဟာလုံးလောက်တဲ့အနေထားလည်းဖြစ်ရပါမယ်ပြီးတော့သူတို့ရဲ့ဝင်ငွေနဲ့သူတို့စဲနှစ်လုံးလို့တောင်မှသူတို့ရဲ့အနေထားဟာဒီဝန်ထမ်းတွေရဲ့အနေထားဟာအိမ်တစ်လုံးဝင်နိုင်လို့အနေထားမရှိပါဘူးအဲ့တော့အိမ်ချမ်းမြေလုံးလုံးတွေညက်တက်နေခြင်းဟာလေအစိုးရဖြည့်ရှင်းတဲ့အရာတခုလို့ကျွန်မမြင်ပါတယ်အခြားပေါ့နော်အကိစ္စတွေအများကြီးရှိနေတဲ့အထက်ရမှဒီနေထိုင်စရာနေရာတွေကိုစီစဉ်ပေးဖို့စီမံကိန်းတွေကိုရေးဆွဲတင်ပြီးကျွန်မမြင်ပါတယ်ရှင်
ဘာသာပြင်ဆင်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။